ဖက်ဖိခံထားရတဲ့ဒီမိုကရက်တစ်မြန်မာအတန် DDP သတင်းတောက်ကိုမင်းညူကိုမနေ့ဗုဒ္ဓဘုရားကစစ်ကောင်စီကနေထောင်ဒဏ်3နှစ်ပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာနိုင်ငံမှာသတင်းသမားတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေကြောင့်မဲ့ဖွဲကောင်းနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ AI ခေါ်နိုင်ငံတကာလူငင်းချက်နာခွင့်အဖွဲ့ကြီးကမနေ့ကသတိပေးပြောကြားခဲ့ပါတယ်စစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုပြစ်မှုကျူးလွန်မှုတွေကိုဖော်ထုတ်ရေးသားဖို့မြန်မာသတင်းသမားတွေဟာသူတို့ရဲ့အသက်တွေလွတ်လပ်မှုတွေကိုပေးဆက်နေရကြောင်း AI ဖွဲ့ကြီးရဲ့အရှိတောင်နဲ့အရှိအာရှဒေတာဆိုင်ရာလက်ထောက်ညွှန်ကြားယူမှု Emmeline Gill ကပြောပါတယ်